မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်ဒုံးကျည်အစီအစဉ်တွေကကမ္ဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးတကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကလည်းဝေဖန်လိုက်ပါတယ်။အန်ဒီအကြီးလာနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်တင်ခံနိုင်စရာမရှိဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။မဖြစ်မနေစီရေးအင်အားအသုံးပြုမှုအပါအဝင်နီလန်ပေါင်းစုံတုံးပြီးဒီပြဿနာကိုဖြေရှင်းနိုင်ရေးအတူဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့မဟာမိတ်တွေကိုကာကွယ်ဖို့လိုအပ်ရင်အမေရိကန်ရဲ့တူနှိုင်းမမီတဲ့စီရေးစွမ်းရည်ကိုအပြည့်အဝအသုံးချဖို့အစဉ်သင့်ရှိတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကသမ္မတအင်ဒိုဘလူးဟောက်စ်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောဆိုတာပါ။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာအမေရိကန်နဲ့တောင်ကိုရီးယားတို့အတူတိုက်ခိုက်ခဲ့ပြီးနောက်ပိုင်းတိစောက်ထားသမျှကိုမြောက်ကိုရီးယားဘက်ကထိပါချင်းချောက်ခွင့်မပြုနိုင်ဘူးလို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာတန်ဖုံများစွာသောအပြစ်မဲ့သူတွေရဲ့အသက်အန္တရာယ်ကိုမလိုအပ်ဘဲချင်းချောက်နေတယ်လို့လည်းဆွတ်ဆွဲပြောဆိုပါတယ်။မြောက်ကိုရီးယားနဲ့ငြင်းချမ်းစွာဖြေရှင်းနိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားတို့အတူတကွကြိုးပမ်းနေကြောင်းလည်းသမ္မတထရန့်ကထပ်လောင်းပြောဆိုပြီးမြောက်ကိုရီးယားဘက်ကဆေးဆက်ဆွေးနွေးရေးဇကဝိုင်းကိုရောက်လာပြီးလမ်းမှန်ကမ်းမှန်လှုပ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်နဲ့သမ္မတဂရောမလန်နီယာတို့ကတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကိုဒီကနေ့အင်္ဂါနေ့မနက်ခင်းမှာရောက်ရှိနေတာဖြစ်ပါတယ်ရှင်။